အိန္ဒိယနိုင်ငံတွင်ရောက်နေတဲ့ရိုဟင်ဂျာရဲ့ biometric လက်ပွဲအပါဝင်ကိုယ်ရေးချက်လက်တွေကိုကောက်ယူပြီးဗဟိုအစုအထံတင်ပြချဖို့အတွက်ပြည်내အလုံးကိုညှဉ်းချချက်တွေထုတ်ပြန်ထားကြောင်းအိန္ဒိယပြည်ထောင်စုဝန်ကြီးရတ်နက်ဆင်းကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။တင်ပြလာတဲ့အချက်လက်တွေကိုစုဆောင်းပြီးတဲ့နောက်မှာဘလို့လှုပ်ဆောင်တင်လဲဆိုတာကိုမြန်မာအစုအနဲ့တန်တမာကြီးလမ်းကြောင်းကနေဆွေးနွေးသွားမယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ဒေသကနေကရလာပြည်နယ်ထဲကိုမြေထားနဲ့ရိုဟင်ဂျာတွေတောင်းနေကြောင်းအိန္ဒိယမြေထားလုံခြုံရေးတပ်ဖွဲ့ RPF ကပြည်ရဲ့သတင်းပတ်တင်သတိပေးချက်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာခုလိုကိုယ်ရေးချက်လက်တွေစုဆောင်းဖို့အတွက်ညွှန်ကြားချက်ထုတ်ပြန်လိုက်တာဖြစ်ကြောင်းအနောက်ဘင်္ဂလားပြည်နယ်ကယ်ကတာမှာပြုလုပ်တဲ့ဆွေးနွေးပွဲအတွင်းပြည်ထောင်စုဝန်ကြီးကပြောကြားလိုက်တာဖြစ်ပါတယ်။ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးစိုးရိမ်မှုရှိနေတဲ့ပြည်နယ်တချို့ကအဆင့်မြင့်အရာရှိကြီးတွေအပါအဝင်အနောက်ဘင်္ဂလားပြည်နယ်ဝန်ကြီးချုပ်မမတာဘနာကြီးကဥဆောင်ပြီးတော့ဆွေးနွေးပွဲကိုကျင်းပခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာတွေနဲ့ဆိုင်တဲ့လုံခြုံရေးစိုးရိမ်မှုတွေထွက်ပေါ်နေတာကိုသူ့အနေနဲ့နားလည်သဘောပေါက်ကြောင်းလဲပြည်ထောင်စုဝန်ကြီးကပြောပါတယ်။ရိုဟင်ဂျာဒုက္ခနဲ့မိသားစုတွေဟာအတုလိုက်ရထားနဲ့သူတို့ပြည်နယ်တွေဘက်ကိုဥတီပြီးတော့သွားနေကြကြောင်း RPF အဖွဲ့ကအိန္ဒိယနိုင်ငံတောင်ပိုင်းပြည်နယ်ကိုတတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ရိုဟင်ဂျာတွေကအရှေ့မြောက်ပြည်နယ်ဖြစ်တဲ့အာတန်းနဲ့အရှေ့ပိုင်းပြည်နယ်ဖြစ်တဲ့အနောက်ဘင်္ဂလားပြည်နယ်တို့ကနေကရလာနဲ့တမယ်နာရုပြည်နယ်တွေကိုဥတီပြီးသွားနေတယ်လို့ဆိုပါတယ်။အိန္ဒိယနိုင်ငံတွင်က UNHCR ဒုက္ခသည်များဆိုင်ကုလသမဂ္ဂမဟာမင်းကြီးရုံးမှာမှတ်ပုံတင်ထားတဲ့ရိုဟင်ဂျာဒုက္ခသည်က14,000လောက်ရှိနေမယ်လို့ခန့်မှန်းပြီးတခြား4,000လောက်ကလည်းတရားမဝင်နေထိုင်နေတယ်လို့ဆိုပါတယ်။